စကိုင်းတိုင်းကမ်ဘလူးမြို့နယ်တောင်ကျန်းကိုစစ်ကောင်စီတပ်တွေကဇူလိုင်6ရက်နေ့ကစပြီးအင်အားအများပြားနဲ့စစ်ကြောဝင်ရောက်နယ်မြေရှင်းနေတဲ့အတွက်ခြေရွာအများပြားကဒေသခံတွေထွက်ပြေးနေကြရပါတယ်ဇူလိုင်6ရက်နေ့ခုနှစ်နှစ်ကဝင်တဲ့စစ်ကြောကြောင့်တကုန်းတိုက်နယ်အပါအဝင်အနီးတစ်ပိုက်ကကြေးရွာဆက်နေရွာတဲ့မနဲ့ဆစ်ရှောင်နေကြတဲ့အကြောင်းသတင်းပေးပို့ချက်ကိုနန်းလောင်ကပြောပြပါမယ်
။ဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့စီရေးတင်းမာမှုတွေရှိနေတဲ့စကိုင်းတိုင်းကမ်ဘလူးမြို့နယ်တောင်ကျမ်းမှာစစ်ကောင်စီတပ်ဖွဲ့တွေဟာကြေးရွာတွေထဲမဝင်ခင်တယ်လီဖုန်းနဲ့ဆက်သွယ်ရေးလိုင်းတွေလျက်စစ်မီးတွေကိုအရင်ဖြတ်ပြီးမှအင်အားအလုံးအရင်နဲ့ကြေးရွာတွေကိုပိတ်ဆို့ထိုးစစ်ဆင်နေတယ်လို့ဒေသခံတွေနဲ့ဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေကပြောဆိုကြပါတယ်။တီလာ6ရက်နဲ့9ရက်နေ့တွေမှာအဲ့ဒီလိုအင်အားအလုံးအရင်နဲ့စစ်ကြောင်းဝင်ရောက်ခဲ့တာကြောင့်ထန်းကုန်းတိုက်နယ်အပအဝင်အနီးတစ်ဝိုက်ကကြေးရွာဆက်နေရွာထဲမှာကဒေသခံတွေစစ်ဘေးတင်းရှောင်နေကြရတယ်လို့ဒေသခံတွေကပြောပါတယ်။ကြေးရွာတွေထဲစစ်ကြောင်းတွေခွဲဝင်ပြီးဒေသခံတွေကိုပိတ်ပြီးတော့ဖမ်းဆီးလေရှိတယ်လို့ KB3 ဒေသကာကွယ်ရေးအဖွဲ့တာဝန်ခံကိုစောက VOA ကိုပြောပါတယ်
။အဲ့မီးတွေပါတွေဖြတ်တယ်။ခုမီးဖြတ်ရတာဆိုရင်ဒီနေ့ပါဆိုရင်၄ရက်ငါရချီပြီသူတို့တပင်းကြည့်တင်လည်းမရအောင်ကျန်တဲ့ပြည်သူလူလူလည်းတပင်းကြည့်တင်မရအောင်၈နာရီထိုးကန်နေဆိုရင်မီးဖြတ်ပြလိုက်တယ်ကမ္ဘာတနေတော့ညာ၈နာရီဆိုရင်ညာ၈နာရီဆိုရင်ဝိုင်းနဲ့မီးဖြတ်လိုက်ပြီသူတို့အခုအဲ့သူတို့စစ်ကြောင်းရွှေ့တာလှုပ်တာသွားတာလာတာလည်းမသိအောင်အဲ့ဒီခုနပြောတဲ့ကျွန်တော်တို့ဒီတပင်းနေပါတယ်လေဒီလူလူဟိုမကြည့်လို့မရအောင်ဒါမျိုးတွေလုပ်နေတယ်တရားဝင်မယ်ဆိုစစ်ကြောင်း၃တန်းခွဲပြီးတော့ပြိမ့်မယ်ပြိမ့်မယ်ပေါ့နော်ဒီရောက်ဝင်မယ်စစ်ကြောင်းတုံးတော့ခွဲမယ်ခွဲပြီးဒီရောက်ပိတ်တယ်ဒီလူလူမိတယ်ဆိုရင်အဲအကုန်ပြန်ခေါ်မျိုးတွေပါလေပြန်ခေါ်ပေါ်ဒီလိုခေါ်ပြီးတော့အဲပြူမဖြစ်မနေပြူလို့ဒါမျိုးစနစ်နဲ့ဒါမျိုးပြူရနဲ့ပြူပြူသွားနေကြတယ်ဆို
ပြီးခဲ့တဲ့ရက်ပိုင်းကစစ်ကြောင်းဝင်ခဲ့တဲ့အချိန်ဂျေးရွာ၄ရွာကနေအိမ်တွေကိုမီးရှို့ခဲ့ပြီးကိုမျိုးဂျေးရွာကတော့အများဆုံးမီးရှို့ခံရတယ်လို့အိမ်ကြီး90ဝန်းကျင်မီးရှို့ခံရတယ်လို့ဒေသခံတွေကပြောပါတယ်အဲ့ဒီဒေသကရွာသူရွာသားတွေတောတောင်တွေထဲမှာတင်းရှောင်နေကြပြီးနေအိမ်မပြန်ရဲကြသေးဘူးလို့လည်းပြောပါတယ်။ဒီကနေ့မှလည်းခမရ36တက်တက်စိတ်တခုနဲ့ပြူစောတီစုပေါင်းအင်အား150ဝန်းကျင်ရှိတဲ့စစ်ကြောင်းစီကုံတကြဆက်မှာစခန်းချရောက်ရှိနေလို့စီကုံတိုက်နယ်အတွင်းကကြေးရွာတွေလည်းဆစ်ရှောင်နေကြပါတယ်။မိုးရင်းကာလတောထဲမှာဆစ်ရှောင်နေရသူတွေအတွက်မွေအန္တရာယ်ကလည်းရှိပြန်ပါတယ်။ဇူလိုင်လ6ရက်နေ့ကစလို့ဆစ်ရှောင်နေရတဲ့ထန်းကုန်းတိုင်တွေကစစ်ဘေးရှောင်အနည်းဆုံး3ဦးမွေပွေးကတ်ခံရတယ်လို့ဒေသခံတို့ကအခုလိုပြောပါတယ်
။သူခက်ခဲဖြစ်နေတာကဘာလဲဆိုတော့ဒီကဒီကနေရာလဲအမတန်ထနေမှုရွာတဲ့နေရာဒီဖြစ်နေတော့ဒီဘို့ကမှာကောင်ပေါ့။ငါကတော့ဒီမွေပေါ့။ဟုတ်ကဲ့မွေစိုက်တာတွေကြည့်တာတွေအဲ့လိုမျိုးတွေအဲ့ကျုံကျုံလာတယ်ဒုက္ခတွေအဲ့ဒီကစားပြီးတော့ခံရတာပေါ့။အဒီဘက်ခုဆောင်တဲ့ဘက်မှာတော့3ဦးလား3လောက်တော့ကျွန်တော်ဒီမွေထိတ်ခိုက်ရှိတယ်ဗျ
ကမ်ဘလူးခရိုင်အတွင်းမှာစစ်ကောင်စီကစစ်ကြောင်းမပြတ်ဝင်ရောက်ပြီးတော့နေမြေရှင်းလင်းနေတာကြောင့်ဒေသခံတွေတောင်းနေချီထွက်ပြေးနေကြတာပါစစ်ကောင်စီစစ်ကြောင်းဝင်ချိန်မှာစစ်ဆောင်ကြရတဲ့ဒေသခံတွေစစ်ကြောင်းပြန်ထွက်ချိန်မှာရွာတွေပြောင်းဝင်နေထိုင်ကြတာတွေရှိပေမဲ့လို့လုံးဝမပြောင်းနိုင်တဲ့ကြွာတွေလည်းအများအပြားရှိပါတယ်ကိုးတောင်ဘုတ်တိုက်နေချက်တင်တိုက်နေပင်သာတိုက်နေတဲ့ထန်းကုန်တိုက်နေအတွင်းကကြေးရွာအများစုမှာဒေသခံတွေဆစ်ရှောင်နေကြတာနှစ်နဲ့ချင်းနေပါပြီ။ကမ်ဘလူးခရိုင်အတွင်းမှာပြီးခဲ့တဲ့ဧပြီလကစလို့အခုချိန်ထိနှစ်ဖက်တိုက်ပွဲတွေစစ်ကောင်စီရဲ့နယ်မြေရှင်းလင်းမှုတွေနဲ့လေကြောင်းတိုက်ခိုက်မှုတွေကြောင့်ဒေသခံအများအပြားစစ်ပေလို့ရတင်းရှောင်နေကြပြီးတော့အခုအညီတွေလည်းလိုအပ်နေတယ်လို့စစ်ပေဒုက္ခသည်တွေကိုကူညီပေးနေသူတွေကပြောပါတယ်။